to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင်2019ခုနှစ်စက်တင်ဘာလ1ရက် VOA American တန်ရဲ့တင်းငွေနေ့ညပယ်စီစဉ်မျိုးကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညပိုင်းစီစဉ်မျိုးကိုတာဝန်တင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေ့ညပိုင်းသတင်းတွေကိုမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ် Dorian Hurricane မုန်တိုင်းဟာလေတိုက်နှုန်းပြင်းအားအဆင့်5အဖြစ်ကိုခူးပြောင်းလာနေပြီဖြစ်တယ်လို့အမေရိကန်မျိုးသားဟာရီကိန်းစောင့်ကြည့်ဌာနကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းကမြို့နယ်တချို့မှာလာနေချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီနေ့မှပြန်ပြီးတော့ဖွင့်ပြလိုက်ပြီဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာလေစိတ်နဲ့ကာကွယ်တီမာဒီနေ့စူဝေးဆန္ဒပြခဲ့တာကြောင့်ခီးစင်နယ်နဲ့နောက်နေချင်ကြတာတွေဖြစ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ်သတင်းလွှာရီမှာတော့ပြည်တွင်းစစ်မင်းကြီးအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ချားမှညီညီဖော်ဆောင်နေမှုအလားအလာအခြေအနေတွေနဲ့ပတ်သက်ပြီးတော့
ဒီနေ့ရောက်မှုရှင်တော့ဘဝမှာတူဆုံးဆိုပြီးအဖြေချဖို့ဆိုတဲ့အကြောင်းအရာကိုတော့ကြားတယ်လေ
ညီညီကော်မရှင်အကြံပေးဦးလာမောင်ရွှေပြောသွားတာပါအပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကမြန်မာရေးရဆွေးနွေးကမှတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်ပါဝင်ဆွေးနွေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးနဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ဥစီဓာပြင်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှာထူးခြားဆန်ပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးညသတင်းတွေကိုကိုရနိုင်နဲ့မတ်စုမုံတို့ကပြောပြပေးပါရှင
်အာဖဂန်စစ်ပွဲဆုံးသတ်ရေးအတွက်အမေရိကန်နဲ့တာလီဘန်အဖွဲ့တွေကိုကြေမြောက်ဆွေးနွေးညှိနှိုင်းမှုတွေလုပ်နေကြားမှာပဲတာလီဘန်ဒီဘက်ကဘင်္ဂလားပြည်နယ်ပိုအီခုမရီမြို့ကိုဒီထပ်မံတိုက်ခိုက်လိုက်ပါတယ်ဒါဟာနေ့ရက်အတွင်းမှာဒုတိယအချိန်မြောက်တိုက်ခိုက်ခံရတာလည်းဖြစ်ပါတယ်တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့တာလီဘန်တိုက်ခိုက်ရေးသမားတွေဟာပိုအီခူမရီမြို့တစ်ဝိုက်ကလုံခြုံရေးခိတ်တွေကိုဝင်ရောက်စီးနင်းခဲ့ပြီးတော့အခုခါမှာတော့ဒီမြို့ထဲကိုရောက်နေဖြစ်တယ်ဆိုပြီးပြောပါတယ်။ဒါပြင်ပြည်နယ်အုပ်ချုပ်ရေးမှူးကြီးရဲ့အိမ်ကိုစီးနင်းထားပြီးတော့အာဖဂန်တပ်တွေဘက်ကလည်းအကြီးအကျယ်ကြဆုံးခဲ့တယ်ဆိုပြီးတော့သူကပြောပါတယ်။မနေ့စနေနေ့တုန်းကလည်းတာလီဘန်တွေဟာဒီကွန်ဒူစီနယ်မြို့တော်ကွန်ဒူစ်မြို့ကိုမနက်လင်းအားကြီးအချိန်မှာနေရာစုံကနေအင်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အာဖဂန်ဆိုရတပ်တွေနဲ့တိုက်ပွဲတွေအပြန်အလှန်အပြင်းထန်ဖြစ်ပွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအာဖဂန်ညီညာရေးတပ်ဆွနီပွဲအတွက်ဦးဆောင်နေတဲ့အမေရိကန်သံတမန်ဇာမယ်ခါလီဇတ်ကသူ့အနေနဲ့ကာတာနိုင်ငံမှာတာလီဘန်တွေနဲ့ကုချင်းမြောက်ညီညာရေးဆွေးနွေးတာတွေကိုအဆုံးသတ်ပြီးတော့ဒီဆွေးနွေးမှုနဲ့ပတ်သက်ပြီးတော့အာဖဂန်ခေါင်းဆောင်တွေကိုအစီရင်ခံဖို့အတွက်အာဖဂန်နိုင်ငံကဘူးမြို့ကိုတောင်းနေပြီဖြစ်တဲ့ဆိုပြီးတော့ Twitter ကနေဒီကနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံစီရဲ့အချိန်ချွတ်ချထားတဲ့ဇုံမှာအမေရိကန်ဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်တာဟာအရင်သဘောတူညီချက်ကိုချိုးဖောက်တာဖြစ်ပြီးတော့ထိခိုက်သေးဆုံးမှုအများအပြားဖြစ်စေသလိုအပြည့်ရဲ့သဘောတူညီမှုကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရုရှားစစ်ဘက်ကပြောကြားလိုက်ကြောင်းရုရှားသတင်းအေဂျင်စီတွေကဒီကနေ့ဖော်ပြပါတယ်အမေရိကန်အနေနဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားကိုရောတူရကီကိုရောကြိုပြီးတော့သတိပေးတာမရှိဘူးလို့ရုရှားကာကွယ်ရေးဌာနကိုကိုးကားပြီးတက်စ်သတင်းအေဂျင်စီကဖော်ပြပါတယ်ဒါအပြင်ရုရှားနဲ့ဆီးရီးယားစစ်လေယာဉ်တွေဟာအဲ့ဒီစီရဲ့အချိန်လျှော့တဲ့ဇုံအတွင်းကိုမကြခင်ကာလတွေအတွင်းကစီးနင်းတိုက်ခိုက်တာမရှိဘူးလို့လည်းပြောပါရယ်မနေ့စနေနေ့တုန်းကတော့အရှေ့အလယ်ပိုင်းဒေသနဲ့အာရှတိုက်အလယ်ပိုင်းဒေသတွေကစစ်စီရေးတွေကိုတာဝန်ယူရတယ်အမေရိကန်ဗဟိုကွက်ကဲရေးဌာနကတော့အမေရိကန်တပ်ဖွဲ့တွေဟာအယ်ဂိုင်ဒါအဖွဲ့ခေါင်းဆောင်ပိုင်းကိုပစ်မှတ်ထားပြီးတော့စီးရီးယားနိုင်ငံအဗဒက်မြို့ရဲ့မြို့မြောက်ဘက်မှာရှိတဲ့အယ်ဂိုင်ဒါစခန်းတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ပြောပါရယ်
အမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒုသမ္မတကတော်ကာရန်ပန့်စ်ဟာဒုတိယကမ္ဘာစစ်နှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့အတွက်ပိုလန်နိုင်ငံဝါဆော့မြို့ကိုဒီကနေ့နဲ့မှရောက်ရှိသွားခဲ့ဖြစ်ပါတယ်။ဒီအခမ်းအနားကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကန်နဲ့တခြားနိုင်ငံခေါင်းဆောင်တွေတော်များများလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဥတီတိုက်ခတ်လာနေတဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းအန်ဒီယကိုဖြေရှင်းဖို့အတွက်ဆိုပြီးတော့ဒီခီးစဉ်ကိုမသွားဘဲသူ့စာဒုသမ္မတပန့်စ်ကိုကိုဆီလိုလိုက်တာဖြစ်ပါတယ်1939ခုနှစ်စက်တင်ဘာ1ရက်နေ့မှာဒါစီဂျာမနီတွေကပိုလန်နိုင်ငံကိုစတင်သိမ်းယူတာကနေဒုတိယကမ္ဘာစစ်စတင်ဖြစ်ပေါ်လာခဲ့တာပါအဲ့နောက်ပိုလန်နိုင်ငံဟာဂျာမနီရဲ့လက်အောက်မှာ9နှစ်ကျော်နေခဲ့ရပြီးတော့အဲ့တော့တွေပိုလန်နိုင်ငံသား6တန်းလောက်အသက်ဆုံးရှုံးခဲ့ရသလိုမြို့လေရွာတွေနဲ့ဆက်ယုံနေလည်းပျက်စီးသွားခဲ့ပါတယ်ဒါပေမဲ့ဒီကနေ့အချိန်မှာတော့ဂျာမနီနိုင်ငံဟာဥရောပသမဂ္ဂထဲမှာရောကုန်သွယ်ရေးနဲ့စီးပွားရေးပိုင်းမှာပါပိုလန်နိုင်ငံရဲ့အနီးဆုံးမဟာမိတ်နိုင်ငံဖြစ်နေဖြစ်ပါတယ်နော်
ဒီမိုက်ထားတဲ့နောက်ဖက်ကင်မာတော့ဂျူးရီအခြေချနေထိုင်ရေးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကကရီဘေးပြောဆိုလိုက်ပါတယ်ဒီကနေ့တနင်္ဂနွေနေ့နောက်ဖက်ကင်အယ်ကာနာမျိုးကမူလာတန်းကြောင့်ဖွင့်ပွဲတစ်ခုမှာအဲ့လိုပြောလိုက်တာပါဂျူးရိုရဲ့အချုပ်ချာအာနာတိုးချဲ့သွားမယ်ဆိုတဲ့ကတိကိုဝန်ကြီးချုပ်အနေနဲ့ဘယ်တော့လောက်အကောင့်ထဲဖော်မယ်ဆိုတာကတော့ရှင်းရှင်းလင်းလင ောင်တာမရှိသေးပါဘူးပါလက်စတိုင်းကိုမြေနေရာပေးဖို့ကန့်ကွက်နေကြတဲ့လက်ရာစုတွေကတော့ဝန်ကြီးချုပ်နေသယာဟုရဲ့ဒီလိုပြောဆိုမှုပေါ်မှာထောက်ခံကြပေမဲ့လို့ဗဟိုလက်ဝဲရိတ်အမှတ်တွေဘက်ကတော့ဝေဖန်ခဲ့ကြပါတယ်အစ္စရေးပါလက်စတိုင်းကြား2014ခုနှစ်ကတည်းကရက်ဆိုင်ထားတဲ့ဆွေးနွေးမှုတွေပြန်ဆဖို့ကြိုးပမ်းနေတာမှာတော့ဂျူးတို့ရဲ့အခြေချနေထိုင်ရေးဟာအခြေတည်ဆွေးနွေးရမယ့်ကိစ္စရဲ့တစ်ခုလည်းဖြစ်ပါတယ်ရှင်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9390ညတိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့ရက်မှာတိုင်းမိုက်မီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်မြမတမတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်အတွင်းကတချို့မြို့နယ်တွေမှာလာနေချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီနေ့မှာတော့တစ်စိတ်တစ်စီကပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်မြမအစိုးရကငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွေနဲ့အေးပါဝဲမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆုံးသတ်ဖို့အတွက်ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့ Telnor ကုမ္ပဏီကဒီနေ့မှာပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့နော်ဝေးနိုင်ငံပိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီကပြောပါတယ်။တယ်လီနော့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အဲ့ဒီဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုပြန်လည်တည်ဆောက်နိုင်ဖို့အတွက်ဖြစ်တယ်ဆိုပြီးတော့အာဏာပိုင်တွေရဲ့ပြောကြားချက်ကိုကူးကားပြီးတော့ဖော်ပြထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကနေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်6မြို့နယ်မှာအင်တာနက်လိုင်းတွေကိုဖျက်တောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာတော့ဒီမိုကရေစီရေးဆန္ဒပြသူတွေကနောက်ထပ်တစ်ကြိမ်ဆန္ဒပြပွဲအနေနဲ့လေစိတ်ကဘတ်စကာဂိတ်မှာစုဝေးနေကြပါတယ်။အာဏာပိုင်တွေဘက်ကတော့လေစိတ်ကိုသွားတဲ့အ мян ရထားလမ်းခီးစဉ်ကိုပိတ်ထားပါတယ်။ဒါပေမဲ့လည်းလေစိတ်ကိုသွားတဲ့တာမန်ရထားတွေကတော့ပြေးဆွဲနေတော့မှဖြစ်ပါတယ်။ဟောင်ကောင်ကအစိုးရအတိုက်ခံနေကြောင်းဖြစ်တဲ့ညဘက်ကထိခိုက်ပျက်စီးမှုတွေကိုပြန်လည်ဆန်းစစ်ရမှာတော့ဟောင်ကောင်ဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုလိုလားတဲ့လူငယ်တွေကြောင့်စစ်မြေပြင်တစ်ခုလိုဖြစ်နေပြီလို့လုံခြုံရေးရဲအာဏာပိုင်တွေရဲ့လုပ်ရအပေါ်မှာတာဝန်ရှိသူတွေဘက်ကကာကွယ်ပြောဆိုပါတယ်။ဆန္ဒပြတဲ့သူတွေဘက်ကလက်လုံမီလောင်ဘုံတွေပါဝင်ဒုတ်အတူစားတွေနဲ့တိုက်ခိုက်တာကြောင့်ဒီလိုမျိုးရေပိုက်ညက်ရိုဘုံတွေတုံတိုက်ဒုတ်တွေနဲ့ပြန်ပြီးရိုက်နှက်တစ်ခါမှာတော့တနက်နေ့ပါ6လံပြစ်ခတ်ခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဟောင်ကောင်လူလူကိုဒေါသထွက်စေခဲ့တာကတော့မိရထားပူတာယုံတစ်ခုကိုရဲကဝင်စီးပြီးတော့အဲ့ဒီခရီးသည်တွေကိုပါရိုက်နှက်ခဲ့တဲ့ကိစ္စဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်နောက်ပိုင်းမှာစနေနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေလူ9ယောက်ထပ်မံတည်ဆုံးပြီးတော့21ယောက်ဒဏ်ရာရသွားတယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်တက်ဆက်ပြည်နယ်ဥရစွာမြို့နဲ့အိနာကမစ်ဒလန်မြို့တွေမှာမနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒါဟာအလုံးကိုစိုးရွားကြောက်မက်ဖွယ်ကောင်းတဲ့နေ့ဖြစ်တယ်လို့ဥရစွာမြို့ရဲ့ရဲမှူးကြီးမိုက်ကယ်ဂတ်ကပြောပါတယ်အခင်းစတင်ဖြစ်ပွားတဲ့နေရာကတော့တနက်သမားလိုယူဆရတဲ့သူဟာအမေရိကန်စာပို့တဲ့ကားကိုအတင်းလူယူမောင်းနှင်ပြီးတဲ့နောက်လူတွေကိုရှောက်ပစ်ခဲ့တာဖြစ်တယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်တနသမဟာအသက်30ရွယ်လူပြည်မျိုးသားဖြစ်ကြောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ကလိုက်ဖမ်းစင်မှာသူ့ရဲ့ကားကိုရုပ်ရှင်ရုံရဲ့ကားရက်တဲ့နေရာမှာပိတ်မိနေတဲ့ရဲတပ်ဖွဲ့ကသူ့ကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ဒီပြစ်ခတ်မှုအတွက်ရဲတပ်ဖွဲ့ဝင်3ယောက်လည်းဒဏ်ရာရသွားခဲ့ပြီးတော့တနသမဟာဘာကြောင့်လူတွေကိုအခုလိုပြစ်ခတ်တာလဲဆိုတာကိုတော့မသိရသေးဘူးလို့အာဏာပိုင်တွေဘက်ကပြောပါတယ်တနသမဘသူဘဝဆိုတာကိုတော့အိုဒက်ဆာမြို့ရဲမှူးကြီးကထုတ်ဖော်ပြောဆိုခြင်းမရှိသလိုဒီပြစ်ခတ်မှုအတွက်ထိခိုက်ဒေဆုံးသွားသူတွေရဲ့အခြေအနေနဲ့အသက်တွေကိုလည်းထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကတော့အခုလိုအထိပ္ပယ်မဲ့တရားဥပဒေကြောင့်သာနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူနဲ့သူ့ရဲ့ဇနီးတို့နှစ်ယောက်လုံးအထူးပဲဝမ်းနဲ့ချီကိုရရတယ်ဆိုပြီးတော့ဇနီးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
American Biang Zoo, Shiva, Gayurango, Uti, Vio, Taikai Lare, Durian, Hurricane Monai Hali, Taino, and Mienzo Pite, Pia, Singati, Yalani, Vipitelu, American Muda, Hurricane Lila, Sanki, Tanaga, Digini, Sobai, Mapiola, Bari, Durian, Hurricane Monai Hat, and I go lit, I know, Nea Chase, Kilomita, Shibiro, Simare, in Apti, Monai, Kupin, Yoshi, Lani, Vipitelu, American Hurricane Lila, Sanki, Agency, Gapiola, Bari, Durian, Ne, Dimonango, Atecha, Lina, Tabo, Lurelu, Pia. ဆိုရေဘော်စီမံခန့်ခွဲမှုဌာန
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒါကတော့ဒီအပြစ်ခက်ရစဲပြီးသားအဖွဲ့ဆယ်ပွဲရဲ့အနေထားပေါ့ဆိုတော့ဒီအပြစ်ခက်မရရသေးတဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီ NRPC နဲ့တွဲဆုံဆွေးနွေးမှုရဲ့အလားအလာနောက်ပြီးတော့သူတို့ဘိုင်လက်ထရီအနေနဲ့တစင် NGO တွားနိုင်မဲ့အနေထားကရောအခုလက်တလောဆောင်ရွက်ချက်တွေကဘယ်လိုများရှိပါလဲရှင်။
အခုကျွန်တော်တို့လက်မှတ်ထိုးပြီးသား10ဘွဲရှိလို့ NCA လက်မှတ်မထိုးရသေးတာကတော့တောင်ပိုင်းမှာ KNPB တစ်ခွက်နဲ့မြောက်ပိုင်းမှာ9ခွက်ကျန်ပါသေးတယ်။တောင်ပိုင်းက KNPB ကတော့ bilateral လက်မှတ်ထိုးရတယ် NCA လက်မှတ်ရေးထိုးနိုင်မှုတော့ညီနိုင်နေကြဖြစ်ပါလား။မြောက်ပိုင်းမှာ9ခွက်မှာက3ခွက်ဝမိုင်းလာနဲ့ SSPB ကတော့ bilateral ထိုးရပြီးတော့ကျန်တဲ့4ခွက်ကတော့ bilateral မထိုးရဘူး။ဒါပေမဲ့ခုနကပြောလို့ရတဲ့အကြည့်မထိုးရသေးတော့ဒီ NRPC ရဲ့အနေနဲ့တော့ bilateral မထိုးရသေးတဲ့လေးဘွဲ့နဲ့ bilateral ထိုးဖို့ရယ် bilateral ထိုးပြီးသားသုံးဘွဲ့ကိုတော့ NC ထိုးဖို့ရယ်တကယ်တော့ဆက်ကြိုးစားနေပါလားအဲ့နှစ်ခုလုံးနဲ့တကယ်တော့လုပ်နေပါလားဒါပေမဲ့ဒီကျဲတော့မတူတဲ့စီဘွဲ့ရတော့ bilateral မထိုးရသေးတဲ့လေးဘွဲ့နဲ့ bilateral ထိုးနိုင်ဖို့နောက်တစ်ဆင့်ရတော့ NC ထိုးနိုင်ဖို့ကြိုးစားနေကြပါလား
ငင်းငင်းရေးဖော်ဆောင်နေမှုလားလားချင်းနေရီအပေါ်ငင်းငင်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေကိုမဆုမုံကဆက်သွယ်မေးမြန်းထားတာပါအခုတော့မြန်မာရေးစနစ်ကိုထုတ်လွှင့်ပေးပါမယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးရမှာပြည်ခိုင်ပြိုးပါတီကိုစားထဲထဲဝင်ပါဝင်ဆွေးနွေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကိုဒေါခင်ဆိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်
မင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျ
ာကျမတို့ VOA American တန်ကိုအခုလိုဒီပြည်ခိုင်ဖြိုးပါတီဌာနချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းနေပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ကျမတို့ဒီဟို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟိုဆိုင်ပြင်းနေကြတွေ့ရပါတယ်တွတ်တော်မှာဥတောင်းအင်းအနေနဲ့လည်းထဲထဲဝင်ဝင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ကိုစားပေါ့ဟိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့တကယ်ကိုအင်တိုင်းအားတိုင်းပါဝင်ဆောင်ရနေတာတွေ့ရပါတယ်အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ရည်တည်ချက်ကလေးပေါ့လေအဲ့ဒါလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီမျိုးကုန်မိတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ခိုင်ဖြိုးပါတီကပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ခံပါတယ်ပြင်ဆင်ရမယ်ဆိုတဲ့အလုပ်ကိုပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲစဉ်တည်းကရေးဆွဲတဲ့ပုံကိုယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေဒီဒါတသမတ်ထဲသွားမှကြီးစားမဟုတ်ဘူးအဲ့တော့တခြားနိုင်ငံတွေလိုပဲကျွန်တော်တို့ကပြင်သစ်ပြင်လိုက်တဲ့အချိန်မှာပြင်သစ်ပြင်လိုက်တာတွေပြင်ရမယ်ခေတ်ကာလအခြေအနေနဲ့ကိုက်ညီအောင်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာကအခန်းတစ်ခန်းအနေနဲ့ကျွန်တော်တို့ဖော်ပြထားပါတယ်အဲ့ဒီအခန်းရဲမှာပါတဲ့ပုံမှန်တွေအတိုင်းပေါ့နော်ပြင်မယ်ဆိုရင်အဲ့ဒီတိုင်းပြင်ပါအဲ့ဒီတိုင်းပြင်ရမယ်လို့ကျွန်တော်တို့ကရည်တည်ပါတယ်ဗျာ
ဟုတ်ကဲ့ပါအဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းဆက်နှစ်ပေါ့နော်အဲ့ကုနာရောင်ကပြောတဲ့အတိုင်းဆိုလို့ရှိရင်အဲ့မှာပုံမှန်433ရဲ့34ရဲ့35ရဲ့36ရဲ့ပေါ့အားလုံးကတော့436ဆိုပြီးတော့436ပြင်ဖို့ကအဓိကကြတယ်လို့ပြောပါတယ်အဲ့ဒီခါမှာဒီတက်မတော်ဒါကိုယ်စလေတွေပေါ့နော်ပါဝင်တဲ့အတွက်ကြောင့်25ရာခိုင်နှုန်းကတော့ဟိုပြင်နိုင်မှုအလားအလာမရှိဘူးပေါ့အခက်ခဲဆုံးအဆင့်ကတော့အဲ့ဒါပဲပေါ့ဆိုပြောနေကြတာပါ
တရားရှင်းပြရင်လည်းရှိတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်မှာပါတယ်433 34 35 36ဆိုတာကကျွန်တော်တို့အမေရိကန်နိုင်ငံမှာလည်းအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်လေကျွန်တော်လေ့လာမိသလောက်တော့ပုံမှန်5ထင်တယ်နော် Article 5လို့ကျွန်တော်သိတယ်အဲ့ဒီထဲမှာလည်းပဲကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ကိုနည်းလမ်းနေပေးထားတယ်အဲ့တော့ကျွန်တော်တို့ရှိမှာတော့ကျွန်တော်အကြမ်းမင်းသိတာပေါ့နော်အချက်လွတ်တော်အောက်လွတ်တော်ပေါ့နော်ဒီလွတ်တော်နှစ်ရက်က3ပုံ2ပုံပေါ့အဲထောက်ခံလို့ရှိရင်ဒီ3ပုံ2ပုံကကျွန်တော်တို့ဥပဒေမူကြမ်းကိုတင်နိုင်တယ်လို့ရှိတယ်အဲကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲဒီလွတ်တော်ကိုယ်စားလှယ်ရဲ့20ရာခိုင်နှုန်းပြောမဆို5ပုံ2ပုံပေါ့ဒီ20ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့ဥပဒေမူကြမ်းတစ်ခုကိုတင်ခွင့်ရှိတယ်နော်ဟို436ကိုမသွားခင်အဲ့ဒါလေးသိဖို့လိုတယ်တို့တော်လည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာဟာပြင်သစ်ပြင်တိုက်တဲ့အခိုင်အမာပြင်သစ်ပြင်လိုက်တာကိုပြင်ဖို့ပဲလိုတယ်။အဲကိုနဲ့သဘောထားမတိုက်ဆိုင်လို့ကိုမကြိုက်လို့ကိုမနှစ်မြို့လို့ဆိုတဲ့ယူဆချက်မျိုးနဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာပြင်လို့မရဘူး။ပြင်လည်းမပြင်သင့်ဘူး။အခုခင်ဗျားတို့ဒီအမေရိကန်နိုင်ငံငါအောင်ပဲ22ခုပဲကျွန်တော်တို့ပြင်ရသေးတယ်လို့အကြံဉာဏ်သိထားတယ်။အဲ့တော့ကျွန်တော်တို့ကလည်းပဲအဲ့ဒီလိုပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပဲပြင်စီချင်တယ်။အဲ့တော့ဘာကြောင့်ပြင်တာလဲ။ဘဒုအကျိုးစီးပွားတဲ့တင်လာတယ်ပြည်သူတွေရဲ့အကျိုးစီးပွားမြန်မာနိုင်ငံရဲ့အကျိုးစီးပွားကျွန်တော်တို့အခြေခံမူထဲမှာဟောပါတယ် ီတော်စုမပြိုဝဲတိုင်းစားစီလုံးကြီးကိုအချုပ်ချာအာဏာတည်တန်းခိုင်မြဲကြီးဒီကိစ္စတွေခိုင်မာနေအောင်ကျွန်တော်တို့ကဆွေးပြေးဆွဲထားတဲ့ဥပဒေလို့ကျွန်တော်ဒီလိုနားလဲတယ်ဒါကြောင့်မလို့လွယ်လွယ်ပြင်လွယ်လွယ်ဖြစ်လို့မရအောင်လို့ဒီခုနပုံမှ436မှာဟာ85ရာခိုင်နှုန်းကျော်ရမယ်အဲ85ရာခိုင်နှုန်းကျော်ပြီးတဲ့ပြင်တချို့ပုံမှတွေကခုနပြည်လုံးညွတ်ဆန္ဒခိုင်ကိုယူရမယ်လို့ပြောပါတယ်အဲ့ဒီပြင်ဆင်ချက်ကကျွန်တော်ခုနပြောသလိုပြည်သူတွေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုအတွက်ပြင်ဖို့လိုတယ်ဆိုရင်တတ်မတော်မပြောနဲ့အကုန်ပါလာလိမ့်မယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီ report ထွက်တဲ့အခါမှာအချက်ပေါင်းပြင်ဆင်သင့်တယ်ဆိုပြီးတော့အချက်ပေါင်းအဆိုပြုတာ3900ကျော်ပေါ့နော်။အဲ့ဒီထဲမှာဒီပြည်ခိုင်ကျိုးပါတီကနေဒီတင်တာ10ချက်ပေါ့။အဲ့ဒီ10ချက်ထဲမှာလည်းဟိုတနေ့ကကျွန်တော်လွှတ်တော်မှာကြားလိုက်ပါတယ်။ဒီနိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်ရှော့ချရေးအပါအဝင်ပေါ့17ချက်ပေါ့လေ။အဲ့ဒါနဲ့ပတ်သက်ပြီးအကြမ်းင်းလေးပေါ့အကျဉ်းချုပ်ကလေးရှင်းပြပေးပါလားရှင်
။ကျွန်တော်တို့ကအဲ့ဒီ report ထဲမှာ10ချက်ဆိုတာကျွန်တော်တို့အဲ့45ခုကော်မတီမှာတစ်ချက်မှမဆွေးနွေးခဲ့ဘူး။ကျွန်တော်တို့မတင်သွင်းခဲ့ဘူး။နော်အဲ့ဒီဒီဖြစ်စဉ် process လေးကိုနည်းနည်းပြန်ပြီးတော့စဉ်းစားကြည့်ရင်သူတို့ကအခု NLD ပါတီကကိုယ်စားလှယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ဒီ၃နှစ်မြောက်လောက်တဲ့ဒီချိန်ဒီကာလမှာအရေးကြီးအစိုးတရားတင်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရားကိုဖွဲ့စည်းပေးပါဆိုပြီးတော့အရေးကြီးအစိုးတင်တယ်အဲ့ဒီအစိုးတင်တဲ့ကကျွန်တော်တို့ကကန့်ကွက်ခဲ့တယ်တကယ်လို့အချိန်ရမယ်ဆိုရင်အဲ့ဒီဟာဒီပြန်ပြီးတော့ကြည့်စေချင်ပါတယ်အဲ့တော့အရေးကြီးအစိုးတရားဆိုတာဟာလွတ်တော်မှာတတ်မှတ်ထားတဲ့စည်းကမ်းချက်တွေရှိတယ်အဲ့ဒီအရေးကြီးဆိုဥအောင်ကြည်ညွန့်တင်တဲ့အရေးကြီးဆိုဟာတတ်မှတ်ချက်တွေထဲမှာနော်မညီတဲ့ချက်တွေအများကြီးပါဥပမာဆိုတော့လောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စဖြစ်ရမယ်နော်အများပြည်သူနဲ့တက်ဆိုင်တဲ့အရေးကြီးကိစ္စဖြစ်ရမယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ယူရန်လိုတဲ့ကိစ္စဖြစ်ရမယ်တခြားနည်းလမ်းနဲ့လွတ်တော်မှာတင်သွင်းလို့မရတဲ့ကိစ္စဖြစ်ရမယ်ဆိုဒီလိုပါအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဟာအခုကျွန်တော်တို့ဆွေးနွေးတာဒီဇင်ဘာထဲမှာလည်း29နော်အဲ့တော့တကယ်တော့2008ခုနှစ်တည်းကပေါ်လာတာပြင်ချင်းရင်လက်တလောလောလောဆယ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးလို့ဒီချက်ကျွန်တော်ကထောက်ပြတယ်နောက်တစ်ခုကပြည်သူအများနဲ့တော့ဆိုင်တယ်သို့တော်လည်းအရေးတကြီးလိုအပ်သလားလို့ဆိုတဲ့မေးခွန်းကိုဘသူဖြေမလဲအရေးတကြီးမလိုပါဘူးကျွန်တော်တိုင်းပြည်မှာတည်ငြိမ်အေးချမ်းရေးအမျိုးသားရင်ကြားစေရေးငြိမ်းချမ်းရေးစီးပွားရေးကောင်းမွန်ဖို့မျိုးတိုးတက်ရေးပညာရေးကျန်းမာရေးဒါတွေကပိုအရေးကြီးတယ်နောက်တစ်ခုကလည်းပဲလွတ်တော်ရဲ့အဆုံးဖြတ်ရယူရမယ့်ကိစ္စနောက်တစ်ခုအချားနီလန်းမရှိဘူးလားဆိုတော့လေခုနအဲ့ဒီပုံက433 34 35 36နီလန်းကြီးပြထားပြီးသားเนาะအဲ့တော့တခြားနီလန်းရှိရတာနဲ့ဒီအရေးကြီးအဆိုတင်ပြီးတော့ဒီအဖွဲ့ဖွဲ့တဲ့ကျွန်တော်တို့ကဒီအဖွဲ့ဖွဲ့ပြီးတော့ဒီကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြည်စည်းပူးပေါင်းကော်မတီ45ရောက်ကော်မတီကိုဖွဲ့ပြီးတော့လုပ်တာကိုကျွန်တော်ကစရတဲ့ကန့်ကွက်ခဲ့တာကန့်ကွက်ခဲ့ပြီးတော့ကျွန်တော်တို့ကဘာကိုဟိုလုတ်ပြလိုက်တယ်လဲဆိုတော့တိုင်းသားအကျိုးစီးပွားတဲ့ပထမကျွန်တော်တို့ကပုံမှန်261ဆိုတဲ့နော်ပြည်내နဲ့တိုင်းဒေတာကြီးတွေဝန်ကြီးချုပ်တွေကိုသူ့တိုင်းနဲ့ပြည်내ကနေတော့ခန့်လို့ရအောင်နော်တမရရဲ့လုပ်ပိုင်ခွင့်နဲ့နှုတ်ပြီးတော့ပြည်내တွေကိုအခွင့်ပေးတဲ့ဥပဒေပုံမှန်တစ်ခုကိုကျွန်တော်တို့ကခုနလုံထုံးလုံနီးအညီပုံမှန်433 34 35နေကျွန်တော်ကတင်ပေးလိုက်တယ်အဲ့ဒီတင်ပေးလိုက်တာကိုလည်းခုနစီစစ်တဲ့အဖွဲ့ကဒီဥပဒေကိုမစီစစ်ဖဲနဲ့ကျွန်တော်တို့လုံဆောင်ချက်ကိုသူတို့လိုချင်တဲ့လမ်းကြောင်းတွေကိုဟိုမှာဥပဒေပြင်နေတာဖြစ်တဲ့အတွက်ဒီကျွန်တော်တို့ရဲ့တင်ပြချက်ကိုဟိုထဲမှာထည့်ပါဆိုပြီးတော့ဒီလိုဆုံးခဲ့တယ်ဒါလည်းကျွန်တော်တို့ကန့်ကွက်တယ်သို့တော်လည်းပဲခုနမဲနဲ့ခွဲဆန္ဒမဲခွဲတဲ့များရအနိုင်ရပြီးတော့ဒါလည်းပဲကျွန်တော်တို့တင်ပြချက်ကမအောင်မြင်ခဲ့ဘူး BOE ပြောသလိုကျွန်တော်တို့ဟို45ခုကော်မတီမှာတင်တာမဟုတ်ဘူး
အဲ့မဲ့တည်နေတယ်မှာတော့ဒီပြည်ခိုင်ပါတီကအမှန်တော့17ချက်လို့ကျွန်မဖတ်မိတာပေါ့နော
်
ဒါပေမဲ့ခုနကတော့
မေးတယ်
10ချက်လို့ပြောတယ်ဟုတ်ကဲ့အဲ့တော့ကျွန်မတို့ဒါအများကြီးသူဘလို့နားလဲလဲတော့မသိဘူးပေါ့ကျွန်မတင်းစားတယ်မှာဖတ်လို့ရတယ်တော့ကွာကျွန်မအဲ့လိုနားလဲ
အဲ့ဒါကြောင့်ကျွန်တော်နားလဲအောင်ရှင်းပြတာလေအဲ့ဒီအချက်တရားကျွန်တော်တို့45ခုကော်မတီမှာမရှင်းဘူးမကျွန်တော်တို့45ခုကော်မတီမှာခုနမိုက်ပြောတယ်ခုနတက်ကလည်းတင်တယ်ကျွန်တော်လည်းထိုင်နေတယ်ကျွန်တော်တို့ကဒီကော်မတီကိုတရားဝင်လုပ်နေတဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့ကျွန်တော်ကပြောထားတယ်သို့တော်လည်းကျွန်တော်တို့တွေကပြည်တော်စုလွတ်တော်ကိုယ်စားလှယ်ဖြစ်တယ်ပြည်တော်စုလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့အမိန့်နဲ့ထုတ်ပြန်ပြီးတော့ဒီကော်မတီမှာပါဝင်နာမည်ဆင်းပေးပါဒီကော်မတီမှာဒီလိုဖွဲ့ပါတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့မတက်ရင်ကျွန်တော်စီကံဖောက်ပြရချင်နော်အဲ့တော့ဒီပထမလုပ်ငန်းစဉ်အတွက်တော့ကျွန်တော်တို့ကပါဖြစ်တယ်တက်ရောက်တယ်သို့တော်လည်းပဲဒီကော်မတီလုပ်နေတာဟာတရားမဝင်ဘူးဥပဒေလမ်းကြောင်းနဲ့မညီဘူးလို့ပြောထားတယ်ဆိုတော့ကျွန်တော်တို့တခွန်းမှမဆွေးနွေးခဲ့ဘူးကျွန်တော်တို့တင်တာဒီခုနနှစ်ချက်လုံးခုန10ချက်ပေါ့တကယ်ရှိတာ10ချက်ပါပဲเนาะအဲ့တော့အဲ့ဒီဥပဒေပုံမှားတွေကိုကျွန်တော်တို့ကဥပဒေဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲကျွန်တော်တို့ကတင်ထားတာဖြစ်တယ်အဲ့ဒါကိုအဲ့ဒီအစီအခံသာရေးတဲ့အခါမှာသ တို့ကကျွန်တော်တို့ဆက်ချက်ပြင်ထားတယ်ဆိုပြီးထည့်လိုက်တာဒါကိုလည်းပဲကျွန်တော်တို့တရားဝင်ကျွန်တော်ပြည်ခံမျိုးပါတီကနေထုတ်ပြန်ထားပြီဒီဆက်ချက်ကကျွန်တော်တို့ဒီပူးပေါင်းကော်မတီမှာတင်တာမဟုတ်ပါဘူးကျွန်တော်တို့ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြင်ပေးဖို့တဲ့ပြည်ထောင်စုလွှတ်တော်ကိုတင်တာပါအခုဒါလည်းပဲနောက်ထပ်ထပ်ပြီးတော့တရားဝင်ဒီအစီအစဉ်ကကျွန်တော်တို့ဆက်ချက်ကိုပြည့်ဖြတ်ပေးဖို့နှုတ်ပယ်ပေးဖို့ကျွန်တော်တရားဝင်စာပို့မှာဖြစ်ပါတယ်အခုလာမယ့်အပတ်ထဲမှာအဲဒါအခုစနေနေ့လေခံသွားလို့ပါကျွန်တော်ပို့မှာပါဟုတ
်ကဲ့
ဒါကိုလည်းပဲကျွန်တော်တို့မထည့်ပေးဘူးကျွန်တော်ကန့်ကွက်မှာဘာလို့ကျွန်တော်တို့အဲ့ကော်မတီမှာဝင်ပြီးတော့မဆွေးနွေးခဲ့ဘူ
းဟုတ်ကဲ့ပါအဲ့တော့ဟိုအခုဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီ2008ခုနှစ်တုန်းကပေါ့နော်ဟိုကြေညာခဲ့တဲ့ဒီရာခိုင်နှုန်းကိုကြည့်ပြီးတော့ဒီဟို1990 1990ပြည့်မှအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေကနေဖွဲ့ထားတဲ့ပါတီပေါ့နော်အဲ့ဒီနိုင်ငံရေးပါတီတစ်ဖွဲ့ကနေပြီးတော့ခုံရုံကော်မလာတရားသူတရားသူကြီးချုပ်ရုံကော်မလာတော့မသိပေါ့နော်တင်လိုက်တာအခါမှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကသူတို့ပြောထားတဲ့မဲအရေးအတွက်ထောက်ခံမဲအရေးအတွက်ကဗမာပြည်မှာလက်ရှိရှိနေတဲ့လူဦးရေတဲ့နည်းနေလူဦးရေတဲ့ပုံပြီးများနေပါတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါဒီဟာကြီးကဟို valid မဖြစ်ဘူးပေါ့အနားလို့ဖို့ပေါ့နော်ပဲချက်ပေးဖို့ဆိုပြီးတင်ထားတာရှိပါတယ်အဲ့ဒါလည်းပတ်သက်လို့ဘယ်လိုသဘောရပါလဲရှင
်ဒါကသူတို့လုတ်တဲ့လုတ်ဆောင်ချက်ပဲဖြစ်တယ်နောက်ခုနတရားရေးစီရင်ချက်ကလည်းပဲကျွန်တော်တို့ဘယ်လိုယူဆပြီးဘယ်လိုဆုံးဖြတ်မလဲသူတို့တင်ပြတဲ့အထောက်အထားတွေကမှန်လားမှားလားဒီအပေါ်မှာမူတည်ပါတယ်ဒီအပေါ်မှာတော့ကျွန်တော်ဘာမှတုံ့တက်ပြကြမရှိပါဘူ
းဟုတ်ကဲ့ပါနောက်တစ်ခုကဒီဟိုပြည်ထောင်စုပါတီဥဆောင်တာပေါ့နော်ပြည်ထောင်စုပါတီကတော့ဒါအတိုက်အခံပါတီလို့ခေါ်မှာပဲကျွန်တော်တို့နိုင်ငံသားမှဆိုရင်တော့ဒါ opposition main opposition လို့ခေါ်တာပေါ့နော်အင်အားအကြီးဆုံးအတိုက်အခံပါတီကြီးပေါ့နော်အဲ့ဒီပါတီနဲ့ဒီတရားစစညအတိုင်းအတာရှိလို့ညီညွတ်ရေးပါတီဥဆောင်ပြီးတော့နိုင်ငံရေးပါတီ26ဖွဲ့ရနေပြီးတော့ဒီလာမယ့်2020ရွေးကောက်ပွဲဟာရွေးကောက်ပွဲအနေနဲ့ပေါ့နော်ရွေးကောက်ပွဲကျင်းပပြီးမဲ့ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတစွာကျင်းပပေးနိုင်မယ်လို့မယုံကြည်ဘူးဆိုပြီးတော့စာပို့ထားတာရှိပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဟိုဗာများပြောချင်ပါလိမ့်မယ်ရှင်
အဲဒါနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ရှိရပြောရေးဆိုခွင့်ရှိတဲ့အဲကိုနန္နာလှမြင့်ပေါ့နော်ဒေါက်တာနန္နာမြင့်ကိုတိုင်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာတွားပြီးတော့ရှင်းပြပြီးဖြစ်ပါတယ်။ဘာကြောင့်ကျွန်တော်တို့ပြောကြတာလဲ။ဘာကြောင့်ပြောကြတာလဲဆိုတဲ့အကြောင်းအရာတွေကိုအဲ့ဒီခုံရုံးအဖွဲ့တွေကိုတွားရှင်းပြပြီးဖြစ်ပါတယ်။အဲ့တော့ကျွန်တော်ဥပမာလေးတစ်ခုပြမယ်။ဒါကတော့ခုနကျွန်တော်ကိုတိုင်းတွေ့ကြုံခဲ့ရတာလွတ်တော်ထဲမှာပဲ။ခုနရုပ်ောက်ပွဲကော်မရှင်ပေါ့နော်။ရုပ်ောက်ပွဲကော်မရှင်တွေဖွဲ့စည်းတဲ့အခါမှာနော်ကျွန်တော်တို့ပြည်내တိုင်းအလိုက်အကုန်လုံးသူရဲ့မူလဥပဒေကအစိုးရတက်တန်းတစ်ခုဖြတ်သွားတဲ့အတွက်သူကအစ်စ်ပြန်ရွေးတယ်ဆိုတော့လက်ရှိပါတီကအဲလက်ရှိအစိုးရပြန်ရွေးခိုင်းပါတယ်အဲ့တော့ရွေးခိုင်းတဲ့အခါမှာကျွန်တော်မဲဆန္ဒနယ်ဖြစ်တဲ့ပြောပွဲမှာတိုင်းဒေသကညွန်ကြားတဲ့အတိုင်းကျွန်တော်တို့ကရမရဖတွေနော်ခုနတက်ဆိုင်ရာမြို့နယ်စီမံခန့်ခွဲကော်မတီတွေလွှတ်တော်ကိုယ်စားလှယ်တွေကျွန်တော်တို့ကရွေးပေးလိုက်တယ်နော်ကျွန်တော်တို့ရွေးပေးလိုက်တဲ့ကိုယ်စားလှယ်တွေကသူတတ်မှတ်ထားတဲ့ရည်ချင်းနဲ့ကိုက်ညီတယ်ရွေးပြီးတော့တင်ပေးလိုက်တဲ့အဟာကိုတိုင်းဒေသကြီးကနေပြီးတော့ခုနနိုင်ငံတော်ပြည်အောင်စုခုနရွက်ကော်ပွဲကော်မရှင်ကိုတင်တဲ့အခါကျတော့ကျွန်တော်တို့ပေးထားတဲ့လူ2ယောက်ကိုဖယ်လိုက်ပေးတဲ့အရေးအတွက်ထဲက2ယောက်ကိုဖယ်လိုက်ပြီးတော့သူတို့ပါတီက2ယောက်ကိုထည့်လိုက်တယ်ကျွန်တော်ဒါကိုလွတ်တော်မှာမေးတယ်နော်သို့တော်လည်းပဲအဖြေရေရတဲ့အဖြေမရဘူးအဲဒါမျိုးပေါ့နော်ဆိုလိုတာကတော့ဖွဲ့စည်းပုံဒီရွက်ကော်ပွဲဆိုင်ရာရွက်ကော်ပွဲကော်မရှင်နေနဲ့ပတ်သက်ပြီးတော့နော်မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဟုတ်ပလားနော်ဒါဒီအစစ်အစစ်ကျွန်တော်တို့အားလုံးပြောင်းလဲထားပြီးပြီနောက်တစ်ခုကလည်းခုနလက်ရှိလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေမှာကိုကနော်အနိုင်ရကိုယ်စားလှယ်တွေနဲ့ခုနသူလက်ရှိအနိုင်ရပါတီကကိုယ်စားလှယ်တွေနဲ့နော်အဲမှုခင်းနေဖြစ်တဲ့အခါတိုင်းမှာလည်းပဲအဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ကအတီးဖြစ်တဲ့အတွက်ကျွန်တော်တို့ရှုံးခဲ့တာတွေလည်းအများကြီးပဲရှိတယ်တရားနည်းလမ်းကြရတယ်မကြဘူးဆိုတော့အသေးစိတ်အဲနောင်သိလာပါလိမ့်မယ်အကြောင်းမလို့ဒီလိုဆောင်ရွက်ချက်တွေရှိနေရင်အဲကျွန်တော်တို့လာမယ့်ဒီကော်မတီနဲ့ပဲဒီတိုင်းဒီကော်မရှင်နဲ့ပဲဆက်သွားမယ်ဆိုရင်တော့ဒါတရားမျှတမှုအားနည်းလိမ့်မယ်လို့ကျွန်တော်တို့ကဒီလိုဒါသဘောထားထုတ်ပြန်ခြင်းဖြစ်ပါတ
ယ်။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။အခုလိုအချိန်ပေးပြီးတော့ကျွန်တော်တို့တွေ့ဆုံမေးမြန်းခွင့်ပြုရတဲ့အတွက်ပါ
။ဟုတ်ကဲ့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်။ဆက်စင်ကနာတစ်ခုဖြစ်တဲ့မြန်မာရေးစနစ်ကန်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္လာညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီတာ25 32နဲ့51လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးအပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ် American သမ္မတဟောင်း John F. Kennedy ရဲ့ကတော့ Jacqueline Kennedy ဟာဒီနေ့နေရာဒီမှာအသက်90ပြည့်ပါပြီလွန်ခဲ့တဲ့290ကျော်တုန်းကကနေဒီဆုံတွဲပထမဆုံးတွေ့ဆုံခဲ့တဲ့အိမ်ကိုတော့ဒီအိမ်ကိုပြန်ဝင်ထားတဲ့လူကအခုခါမှာပြရတဲ့ပုံစံလုပ်ထားပါတယ်Jacqueline Kennedy ရဲ့90ပြည့်မွေးနေ့မှာအဲ့အိမ်ကိုသွားပြီးတော့ Mackin Mokasov ကတရင်ရယူခဲ့ပါတယ် Mackin ပြည်ထွေးကပြောပြပေးပါမယ်ရှင
် Washington DC မြို့တော်မှာရှိတဲ့ဒီအိမ်ဟာတမိုင်းဝင်နေရာတစ်ခုပါ Georgetown လို့သိကြတဲ့ဒီရပ်ကွက်မှာ1952ခုနှစ်ကပါတီပွဲတစ်ခုမှာတချိန်သမ္မတဖြစ်လာမဲ့ John F. Kennedy နဲ့ Jacqueline Bovia တို့ပထမဆုံးအချိန်တွေ့ခဲ့ကြတာပါအဲ့ဒီအချိန်မှာ Kennedy ကနမေရစာလွတ်တော်အမတ်တူဖြစ်ပြီးဘော်ဗီယာကတော့သတင်းတောက်တူပါသူတို့နှစ်ဦးဆုံတွေ့ခဲ့တဲ့ဒီအိမ်ကိုတော့1895ခုနှစ်မှာဆောက်လုပ်ခဲ့တာပါပြီးခဲ့တဲ့နှစ်ကဒီအိမ်ဈေးကွက်ထဲကိုရောက်လာတဲ့အချိန်မှာဂျွန်စ်ကနေဒီကိုသဘောကျတဲ့စီးပွားရေးလုပ်ငန်းရှင်စကော့စတီဝတ်ကဝယ်ယူလိုက်ပြီးတော့ကနေဒီရဲ့လက်ချံအမွေနဲ့တချို့ကိုထိန်းသိမ်းထားတဲ့ကြားလိုက်တစ်ခုအဖြစ်နဲ့ပြောင်းလဲလိုက်ပါတယ
် His ideals were ideals that lined up with mine I think the optimism that he gaveThe country at that time.
သူရဲ့ဒွေးခေါ်စီကူတွေကကျွန်တော်သဘောကျခဲ့တဲ့အရာတွေပါ။အဲ့ဒီအချိန်တုန်းကတိုင်းပြည်အတွက်သူချမှတ်ခဲ့တဲ့အကောင်းပြင်မျှော်လင့်ချက်တွေကြီးပြောင်းလုပ်ခွင့်မရသွားခဲ့တဲ့အတွက်လည်းအမေရိကန်ပြည်သူတွေကြေကွဲဝမ်းနည်းခဲ့ကြသလိုအချိန်တည်းမှာလည်းသူ့ကိုကြည်ညိုလေးစားခဲ့ကြပါလေ
။ Joseph Kennedy လိုပဲ Boston စာတီဖြစ်တဲ့ Stewart ဟာဒီအိမ်ကိုရောင်းမယ်ဆိုတာကိုသိသိချင်းသဘောကျပြီးတော့ချက်ချင်းဝယ်ခဲ့တဲ့သူပ
ါ။And I thought the flow was fantastic.
ဒီကနေ့လမ်းလျှောက်ဝင်လိုက်တာနဲ့ထူးထူးခြားခြားစိတ်ချမ်းသာမှုကိုခံစားပါတယ်။အရေးကျယ်ဝင်းကလည်းဒီရက်ွက်တွေအသင့်တော်ဆုံးမှ Georgetown နဲ့ Kelly ရဲ့တာယာမှုအားလုံးကိုခံစားရသလိုလွယ်လွယ်ကူကူလေးနဲ့တမိုင်းကိုဆက်နွယ်ခံစားခွင့်ရလိုက်တာပါပဲ
။ဒီအိမ်ထဲမှာတော့ပုံတူပကြီးကားတွေကနေဂျက်ပုံတွေ၊မဂ္ဂဇင်းနဲ့စာအုပ်တွေ၊သမရမိတ်ကိုမှတ်တမ်းတွေအစုံကနေဒီခေတ်ကိုပြန်ပြောင်းအမှတ်ရစရာတွေအများကြီးရှိနေပါတယ်။Stewart ကလည်း1960ပြည့်လွန်ကာလကပုံစံအတိုင်းဖြစ်အောင်အဲ့ဒီခေတ်ကအသုံးပြုခဲ့တဲ့ဖုန်းပါမကျန်ဒီအိမ်တွင်းမှာချားပြီးတော့အသေးစိတ်ပြင်ဆင်ထားပါတယ
် The pictures that the these G-clays that they have here they were actually
ဒီပုံတွေကရုံးမှာကျွန်တော်ရခဲ့တာပါ15လမ်းမကW Hotel မှာတွေ့ခဲ့ဘူးတဲ့ပုံတွေပေါ့ဒီမှာခင်ဗျားတွေ့တဲ့ຢာတွေတော်တော်များများကလက်ဆောင်တွေကြီးပါပဲဒီလိုအိမ်မျိုးပိုင်တဲ့အတွက်လူတွေကကျွန်တော်ကိုကနေဒီအမတ်တရပစ္စည်းတွေဘလောက်တော်များလာပေးကြသလဲဆိုတာအံဩလောက်အောင်ပါပဲ
ဒီအိမ်ကိုတော့ Stewart ကဒေါ်လာ 1.8 သန်းပေးပြီးတော့ဝယ်ခဲ့တာပါပြုပြင်မွမ်းမံတာတွေလုပ်ပေမဲ့လို့1952ခုနှစ်တုန်းကနေထိုင်ခဲ့တဲ့ပုံစံမျိုးပျောက်ပြတ်မသွားအောင်ထိမ့်သိမ်းမွမ်းမံသွားမယ်လို့ Stewart ကပြောပါတယ်ရှင်
အချင်းပြေသေးပါရှင်အခုဆက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ရပါမယ်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ရဲ့နောက်ဆုံးသဘောထားပဲလို့ရှိတယ်လေဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်ဒီကနေ့ရပိုင်းကဒီလိုဆုံးတော့မှာဒီခံမျိုးပါတီကဒေါက်တာမောင်သိန်းနဲ့ကိုစလေ145ယောက်တင်သွင်းထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချမ်းနဲ့ပတ်သက်တဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အဲ့ဒီအစီရင်ခံစာကိုဆွေးနွေးသူစုစုပေါင်း39ယောက်ရှိတဲ့ထဲမှာတက်မတော်ဘက်ကဆွေးနွေးတဲ့သူကြီးအယောက်20ရှိတာတွေ့ရပါတယ်။သိပြီးရှေ့တရားချင်းလည်းမရှိအချက်လက်လည်းတလောက်မများတဲ့အစီရင်ခံစာတစ်စောင်ကိုတက်မတော်သားကိုစလေအယောက်20လောက်ဝိုင်းပြီးဆွေးနွေးတာကတော့ထူးခြားနေပါတယ်။ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဆွေးနွေးချက်တွေကနေ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတမတော်ရဲ့လက်ရှိသဘောထားတချို့ကိုသိခွင့်ရနိုင်တာမို့စိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်။
တမရော်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်လက်ရှိသဘောထားကိုတည်ရှိနိုင်ဖို့ဆိုရင်အခုဒုတိယအကြိမ်လွှတ်တော်တက်တန်းအတွင်းလွှတ်တော်ထဲမှာဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စအကြမ်းပြင်းပြန်ကောက်ဖို့လိုပါလိမ့်မယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းဒုတိယအကြိမ်လွှတ်တော်တက်တန်း3နှစ်ဝန်းကျင်ရောက်မှNLD ပါတီဟာဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်လှုပ်ရှားမှုစပါတယ်။အရင်ပထမတက်တန်းကာလလွှတ်တော်နာယကသူရဦးရွှေမန်လုတ်ကင်ခဲ့တဲ့နမူနာကိုယူပြီးပထမအဆင့်ဖွဲ့စည်းပုံကိုလေ့လာတဲ့ပူးပေါင်းကော်မတီတစ်ခုဖွဲ့ပါတယ်။55ဦးကော်မတီလို့နာမည်တွင်ပြီးတက်မတော်နဲ့ပြည်ခိုင်ဖြိုးဘက်ကတော့အဲ့လိုကော်မတီဖွဲ့တာဟာဖွဲ့စည်းပုံလွှတ်တော်ဥပဒေဤဥပဒေတွေနဲ့မညီဘူးဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်။55ဦးကော်မတီလုပ်ငန်းစတင်နေချိန်2019 February 19ရက်နေ့မှာတော့တိခိုင်ဖြိုးပါတီကဦးသိန်းထွန်းနဲ့တက်မတော်သားကိုစလဲရီအပါအဝင်စုစုပေါင်း143ယောက်ကဖွဲ့စည်းပုံပြင်မဲ့ဥပဒေကြမ်းတည့်ရက်တင်လာပါတယ်။အဲ့ဒီဥပဒေကြမ်းမှာတည်နယ်နဲ့တိုင်းဝင်ကြီးချုပ်ခန့်အပ်တဲ့ပုံစံပြင်ဖို့အချက်လောက်ပဲပါတာပါ။လုံထုံးလုံနီးအရာအဲ့ဒီဥပဒေကြမ်းကိုလေ့လာစစ်တဲ့ကော်မတီဖွဲ့ပြီးအစင်ခန်းစာတစ်ခုတင်စီပါရယ်အစင်ခန်းစာမှာဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်နှစ်ခုအပြိုင်ဖြစ်နေတာကြောင့်ဖွဲ့စည်းပုံတစ်ခုလုံးကိုလွှမ်းခြုံလေ့လာသုံးသပ်ပြင်ဆင်မဲ့55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းတင်တယ်လို့ဆိုထားပါရယ်အစင်ခန်းစာမှာအဲ့ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးတက်မတော်နဲ့ပြည်ခိုင်ကျိုးပါတီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပေမဲ့တီထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပြီး55ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထက်သွင်းခဲ့ပါရယ်ဒီလိုနဲ့နောက်ထပ်တလမပြည့်မီ2019 March 15ရက်နေ့အရောက်မှာပြည်ခိုင်ကျိုးပါတီကဒေါက်တာမောင်သင်းတက်မတော်သားကိုစလဲရီနဲ့စုစုပေါင်း145ယောက်လက်မှတ်ထိုးပြီးဖွဲ့စည်းပုံပြည်ရေးနောက်ထပ်ဥပဒေကြမ်းတစ်ခုတင်ပြန်ပါတယ်။ဒီကြားတဲ့55ဦးကော်မတီဟာသူတို့ရဲ့ဖွဲ့စည်းပုံစီစီရေးလုပ်ငန်းပထမအဆင့်ပြီးဆုံးလို့လွှတ်တော်ရင်းအစည်းအခမ်းအတင်းအတည်ပြုခဲ့ပြီးနောက်တစ်ဆင့်ဖွဲ့စည်းပုံပြည်ရေးဥပဒေမူကြမ်းတစ်ခုပေါ်ပေါက်အောင်ဆက်လုပ်နေပါပြီ
။အဲ့လိုချင်းနေအောင်မှာဒေါက်တာမောင်သင်းတင်တဲ့ဥပဒေကြမ်းနဲ့ပတ်သက်တဲ့အစည်းအခမ်းအလွှတ်တော်တွင်ရောက်ပြီးဆွေးနွေးခဲ့ကြတာပါဒီစင်ခန်းစာမှာလဲကြောင်ကိုအမဦးသိန်းထွန်းတင်ခဲ့တဲ့ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလိုပဲ55ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့အကြံပြုထားပါတယ်အစင်ခန်းစာကိုဆွေးနွေးတဲ့တပ်မတော်သားကိုယ်စားလှယ်တွေအားလုံးလိုနဲ့ပြည်ခိုင်ဖြိုးကိုယ်စားလှယ်တွေကတော့အစင်ခန်းစာဟာဖွဲ့စည်းပုံနဲ့လည်းမညီလွှတ်တော်ဥပဒေနည်းဥပဒေတွေနဲ့လည်းမညီဘူးဆိုပြီးတောက်လျှောက်ထပ်တလဲလဲပြောဆိုတာမြင်တွေ့ကြရပါတယ်သူတို့ထောက်ပြတာကဖွဲ့စည်းပုံပြင်ဖို့ဖွဲ့စည်းပုံနဲ့အညီဥပဒေကြမ်းတစ်ခုလွှတ်တော်တွင်တင်တယ်ဒါကိုဖွဲ့စည်းပုံကပြဋ္ဌာန်းချက်အတိုင်းလုပ်ငန်းစဉ်အစဉ်စဉ်မလုပ်ဘဲ55ဦးကော်မတီလုပ်ငန်းစဉ်ထဲပေါင်းထည့်ဖို့ပြောတာဟာဥပဒေအတိုင်းလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီမလုပ်တဲ့အဖွဲ့ရဲ့လုပ်ငန်းတွေထဲထည့်ဖို့ကြိုးစားတာသာဖြစ်တဲ့ဆိုပြီးဆွဆွဲခဲ့ပါတယ
်တက်မတော်သားကိုယ်စားလှယ်တွေထဲမှာဒုဗိုလ်မှူးကြီးထွန်းလင်းဦးရဲ့ဆွေးနွေးချက်ကစိတ်ဝင်စားဖို့ကောင်းပါတယ်သူက2013ခုနှစ်တုန်းကလွှတ်တော်ဟာဖွဲ့စည်းပုံပြင်ဖို့အစောတလင်လုပ်ခဲ့တဲ့အကြောင်းနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေပြည်သူတွေစီကအကြံပြုစာတောင်းခံခဲ့ရမှာစုစုပေါင်းအကြံပြုချက်3သိန်းကျော်အထိရလာလို့အံ့ဩခဲ့ရကြောင်းစုစုပေါင်းအချိန်2နှစ်ကျော်ယူပြီးလုပ်ခဲ့တဲ့အဲ့ဒီလုပ်ငန်းစဉ်ဟာအချိန်ကုန်ပြီးအကျိုးမရှိတဲ့အခြေအနေဖြစ်ခဲ့ကြောင်းအဲ့ဒီအချိန်ကသမ္မတဦးသိန်းစိန်အစိုးရဟာဖွဲ့စည်းပုံကိုအစောတလင်မပြင်ဖို့လွှတ်တော်ဘက်ကထောက်ပြပြောဆိုခဲ့တဲ့အကြောင်းအစိုးရဘက်ဟာ2008ဖွဲ့စည်းပုံဘောင်တဲကနေနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုပဲဆောင်ရွက်ခဲ့လို့အထိုက်လျောက်ဖွံ့ဖြိုးတိုးတက်မှုရခဲ့တယ်လို့ဆိုပါတယ်။အခုအစင်ခန်းစာကို NLD အမတ်တွေဘက်ကဆွေးနွေးရမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတိုင်းနာလက်နက်ကိုင်အရက်ဖက်အဖွဲ့အစည်းအားလုံးပါဝင်တဲ့27ရာစုပင်လုံညီလာခံကနေတည်ထောင်စုသဘောတူစာချုပ်အတွက်အချက်တချို့ရခဲ့တဲ့အကြောင်းအဲ့ဒီထဲမှာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်တည်ထောင်မှာမို့ဖွဲ့စည်းပုံကိုလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစနစ်နဲ့လိုက်လျောညီထွေဖြစ်အောင်55ဦးကော်မတီဖွဲ့ပြီးဆောင်ရွက်နေရတဲ့အကြောင်းပြောဆိုကြပါတယ်။အဲ့ဒါတွေကိုတုံ့ပြန်သူတွေကတော့တက်မတော်သားကိုစလဲဘုံမှုအောင်သွင်းစိုးနဲ့ဒုဗိုလ်မှူးကြီးကျော်မင်းလိုင်တို့ပဲဖြစ်ပါတယ်။သူတို့ကလက်ရှိအစိုးရနဲ့တိုင်းနာလက်နက်ကိုင်တွေချုပ်ဆိုထားတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ် NCA အပိုက်22ဂါကြီးအရာတီထောင်စုညီလာခံကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအပါအဝင်ဥပဒေတွေကိုလှုပ်ထုံးလှုပ်နှီးနဲ့အညီပြင်ရမယ်လို့ဆိုထားကြောင်းဒါပေမဲ့အဲ့ဒီလိုလှုပ်ထုံးလှုပ်နှီးဆိုတာဟာလက်ရှိဖွဲ့စည်းပုံပါဖွဲ့စည်းပုံပြင်ရေးပြဋ္ဌာန်းချက်ပါအတိုင်းပဲဖြစ်ကြောင်းထောက်ပြတာလည်းတွေ့ရပါတယ်။အတိတ်ဘက်ကတော့အားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်တွေတည်ပင်လျင်လွှတ်တော်ထဲမှာတပ်မတော်ဘက်ကသဘောမတူရင်ပြင်လို့မရနိုင်ဘူးဆိုတဲ့အတိတ်ပဲတက်ရောက်နေတဲ့အတွက်ဒီအချက်ဟာနောက်ငိမ့်ချရေးဆွေးနွေးပွဲတွေအတွက်အဟံအတာအနှောက်ယှက်ဖြစ်စေနိုင်ပါတယ်
။အားလုံးကိုခြုံငုံသွားသက်ကြည့်လိုက်ရင်တပ်မတော်ဘက်ကသဘောထားဟာဖွဲ့စည်းပုံကိုအစောတလင်မပြင်ကျင်သေးဘူး။အရင်ကအစောတလင်ပြင်ခဲ့တာကလည်းဘာမှအကျိုးမရှိခဲ့ဘူး။လက်ရှိ NLD ကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ရေးဟာဥပဒေနဲ့မညီဘူး NCA ရ ပြည်တော်စုသဘောတူညီချက်ကိုအခြေခံပြီးပြင်ဆင်နေဆိုရင်တော့ဖွဲ့စည်းပုံနဲ့အညီတနည်းအားဖြင့်တမတော်သဘောတူမှာပြင်လို့ရနိုင်မယ်ဆိုတာမျိုးထုတ်ဖော်ပြောဆိုခဲ့ကြကြောင်းပါ
တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ပြီးမှာတော့မအေးတနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။
ပါပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးကြတဲ့အီးမေးလ်တွေ၊ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးကြများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိကျသောရရှင်တွေအတွက်တချင်းလေးတစ်ပုတ်မေတ္တာတိလက်ဆောင်ဖွင့်ပြအောင်မှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA သတင်းဌာန Facebook website မျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တူလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ ကိုစောအောင်ဆိုတဲ့သောရရှင်က VOA သတင်းဌာနကမိသားစုအားလုံးကျန်းမာချမ်းသာကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစောအောင်ရင်မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော် AK မောင်လှကျော်ဆိုတဲ့သောရရှင်ကတော့ VOA ကိုကြိုဆိုနေပါ၏တဲ့ဒီနေ့ VOA ရဲ့နနက်ခင်းသတင်းကိုနားဆင်ဖို့အတွက်ကျွန်တော်စောင့်နေခဲ့တာပါ VOA ရဲ့မနက်ခင်းသတင်းတွေကိုနားဆင်နိုင်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ် နောက်ထပ်သောရရှင်ဟန်ညွန်းကလည်းတရင်ချက်လက်ပို့ပေးမှုတွေတိကျပြီးအချိန်နဲ့တပြည့်တဲ့ဖတ်ရတဲ့အတွက် VOA အစီအစဉ်တွေကိုတိုက်နှက်တက်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ VOA သောရရှင်အနေနဲ့ကျွန်မတို့လိုမျိုးဒီမင်္ဂလာရှိတဲ့ဇာတ်လေးတွေကျွန်မတို့ကိုကျေးဇူးတင်ကြောင်းပြောလာတဲ့စာလေးတွေတိုလေးတွေပဲဖော်ပြပေးနေလို့မအံ့ဩစေချင်ပါဘူးเนาะဟိုဘာလို့လဲဆိုတော့အစီအစဉ်တစ်ခုရဲ့အစမှာကျွန်တို့ဒီနားထောင်တဲ့သူတွေကမင်္ဂလာတွေကူးဆက်စေချင်လို့အခုလိုမျိုးဒီချိုသားတဲ့ဇာတ်လေးတွေနဲ့ပေ တယ်ကျမတို့ဒါကြောင့်မလို့အိစာမျိုးတွေတော့ကျမတို့ပေါ်လာမှာပေါ်ပြပေးပါဦးနော်ဗီဒီယိုကိုနှစ်ပေါင်းများစွာနားဆင်လာခဲ့တဲ့သောရရှင်တယောက်ပါဆိုတဲ့နောက်ထပ်သောရရှင်တဦးကတော့ဘကိုးရိုးမှအစေးလူရှင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ပ
ါကျွန်တော်ကဗီဒီယိုရဲ့ထာဝရပရိသတ်တဦးပါအနှစ်20ကျော်အားပေးလာသူလည်းဖြစ်ပါတယ်ရေဒီယိုအလုံး20ကျော်အခုတည်းရှိပါတယ်နားဆင်နေသေးပါဗီဒီယိုရဲ့အထူးပရိသတ်ဆိုရင်လည်းမမှားဘူးပေါ့ခင်ဗျာဒီဆေးလူသက်တမ်းက18နှစ်ရှိလာပါပြီဗီဒီယိုနားဆင်ရင်ပရဟိတအလုပ်တွေစတင်မောင်းနှင်လာတာပါဘဟုသုတများစွာကိုဗီဒီယိုကစတင်တည်ယူလာတာပါခင်ဗျာဗီဒီယိုကိုအထူးကျေးဇူးတင်ရှိပါတယ
်ဗီဒီယိုအစီအစဉ်လေးနဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းကျွန်မ Messenger မှာပြန်ကြားပေးထားပါတယ် Messenger ကစာရေးပြီးတော့မေးလာတဲ့သောရရှင်သားကဗီဒီယိုအင်္ဂလိပ်စာအမေရိကန်တုံး EDM တင်ကန်းစာတွေကိုစာသားနဲ့ Facebook page မှာတင်ပေးပါလားတင်ထားတာရှိရင်လည်းပြောပေးပါဗျာကျေးဇူးတင်ပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ရှင်ကျမတို့က Facebook စာမျက်နှာမှာစာသားအစီအကြီးတင်လို့တိတ်ပြီးအဆင်မပြေလို့ Facebook တက်တက်ဒီ program အဆအဆုံးတင်ထားပေးတာမရှိပါဘူးဒါမှလည်းတခြားသတင်းတွေဆောင်းပါးတွေလိုပဲကျမတို့ VOA မြန်မာ website မှာအစီအစဉ်အဆအဆုံးကိုတင်ထားပေးပါရင်အဲဒီ VOA မြန်မာ website မှာတင်ထားတဲ့အစီအစဉ်ကိုလည်း Facebook မှာ link ပြန်တင်ထားပေးပါရင်ဥမာဒီ American တုံး ATM တင်ငန်းစာအစီအစဉ်ဆိုရင်တော့ဒီအစီအစဉ်ကိုရုပ်မြင်တင်ကြားမှာထုတ်လွှင့်ပေးတဲ့တင်းလာနေ့တွေမှာ Facebook စာမျက်နှာမှာ link တင်ထားပေးပါရစေ။အခုလည်း View မြန်မာ website ကနေပြီးတော့ဒီအင်္ဂလိပ်စာတင်ငန်းစာစာမျက်နှာနေရာထည့်ပေးလိုက်ပါရစေ။နောက်ပြီးတော့ဒီ VOE ကထုတ်လွှင့်ပေးတဲ့ American တုံး ATM အင်္ဂလိပ်စာတင်ငန်းစာ Facebook page တက်တက်ရှိပါရစေ။အဲ့မှာကြည့်ခြင်းလဲအစီအစဉ်တွေအားလုံးကိုတစုတစည်းနဲ့ပြန်ပြီးကြည့်နိုင်ပါရစေ။ VOE အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ viewer ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုဟိုနားဆင်ဖတ်ရှုကြည့်ရှုပြီးတော့ပြန်ပြောစာရေးလာကြတဲ့သောရရှင်ကြီးရဲ့စာရေးလည်းမကြာခဏရရှိပါရဲ့ရှင်။ဟိုဒီထက်မှစာအများဆုံးရရှိကြတာကတော့ကျမတို့ဟိုအပတ်စဉ်ဒီအင်္ဂါနဲ့စနေညတွေမှာဆွေးနွေးတဲ့ဒါရိုက်လေးလိုင်းအစီအစဉ်အတွက်ဖြစ်ပါရဲ့။ဒီအစီအစဉ်ကတော့အစီအစဉ်ဆွေးနွေးပြီးတော့ဒီသောရရှင်ကြီးကဆွေးနွေးသွားတဲ့အကြောင်းအရာပေါ်မှာပြန်မူတည်ပြီးတော့ဆွေးနွေးချက်တွေပို့ပေးတာမျိုးရောဒါမှမဟုတ်လည်းအစီအစဉ်မဆွေးနွေးခင်မှာဒီအစီအစဉ်မှာပါဝင်ဖို့အတွက်သောရရှင်ကြီးတယ်လီဖုန်းနဲ့မပါဝင်နိုင်လို့ဆိုရင်တော့အီးမေးလ်ကနေစာရေးပြီးတော့ပေးပို့တဲ့စာရီမျိုးရပါပါရဲ့ရှင်အဲ့ဒီထက်မှကျမတို့ဓာတ်ရက်လေးလိုက်အစီအစဉ်တကယ်ဆွေးနွေးတဲ့အချိန်မှအချိန်မလောက်လို့ဆိုပြီးတော့သွားရရှင်ရဲ့စာရီလည်းအမြဲတမ်းအများကြီးပဲကြံခဲ့ပါတယ်တချို့ အကြောင်းအရာတွေဆိုတော့တချို့အကြောင်းအရာတွေဆိုတော့တော်တော်ဆင်းနေစာပို့ရေးကြတာမျိုးရှိပါတယ်အကြောင်းအရာကောင်းစင်မွားမူတည်ပြီးတော့ပေါ့နော်အဲ့ဒီစာမျိုးတွေလေးလိုင်းထဲမှာထည့်ပြီးတော့မဆွေးနွေးပြဖို့ဆိုရင်လည်းကျွန်တော်အလင်းတင်တင်တယ်လို့ဒီမြမပြေကပေးစာများအစီအစဉ်ကလည်းပေါ်ပြပေးတာရှိပါတယ်ဒီတစ်ပတ်အဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်ပြီးခဲ့တဲ့တစ်ပတ်ကလည်းကိုအောင်လုံဆွေးနွေးသွားတဲ့အကြောင်းအရာပါဒီမြမနိုင်ငံမှာတိုင်းနာလက်နက်ကန်အဖွဲ့တွေနဲ့တိုက်ပွဲတွေတကြောပြန်ပြီးတော့ကြီးထွားလာနေတဲ့ကိစ္စတွေနိုင်ငံရေးအကြေအကဲတွေထောက်ပြတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့ဆွေးနွေးရဖြစ်ပါတယ်ကျမတို့နိုင်ငံမှာဒီလိုတိုက်ပွဲတွေဖြစ်နေပြီးတော့ရှေ့မတိုးနောက်မဆုံနိုင်ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုပြန်ဆောက်ဖို့ဘာတွေလိုအပ်ပါတယ်လဲဆိုပြီးတော့ဆွေးနွေးသွားကြတာပါဒီပေါ်မှာတော်ရရှင်တွေသူတို့ရဲ့ဟိုပါဝင်ဆွေးနွေးခြင်းနဲ့အမြင်တွေသူတို့ရှုထောင့်တွေကိုရေးလာတဲ့အထက်မှာတော့သရရှင်တယောက်ဖြစ်တဲ့ပေါတူးတောင်မောင်မြင့်ခင်ဆိုတဲ့သရရှင်ကမြမပြည်မှာစစ်ပွဲတွေဘာကြောင့်ဆက်ပြီးဖြစ်နေရတာလဲဆိုတာကိုသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်။မန္တလေးကဒီပေါတူးတောင်မောင်မြင့်ခင်ပြောပြတဲ့သူဆွေးနွေးမဲ့အကြောင်းအရာလေးကိုသရရှင်ကိုပြောပြပေးပါရှင်
။မြမစစ်ပွဲဘလို့ငိန်မှာလဲမြမနိုင်ငံပြည်တွင်းစစ်အနှစ်90ကျော်လာပြီးအခုဒီစစ်ပွဲရဲ့အစနဲ့အဆုံးကိုမသိလို့လားဒါမှမဟုတ်အာဏာရှင်တစုကောင်းစားဖို့အတွက်အောက်ကငယ်သားတွေတေးပေးရမှာလားစစ်ဆိုတာဘာစေးမှမကောင်းပါဘူးပြည်တွင်းစစ်ဖြစ်နေရင်နိုင်ငံဆင်းရဲတယ်ပြည်သူတွေဒုက္ခရောက်နေကြတယ်ဒါဟာအာဏာရှင်တစုကြောင့်ဖြစ်တယ်ဆိုတာဗမာတိုင်းရင်းသားတွေပါသိကြပါတယ်ရခိုင်မှာဘာစစ်ပွဲမှမရှိပါဘူးဒါပေမဲ့မြန်မာနိုင်ငံမှာအစင်းအဆုံးပြည်နယ်ဖြစ်နေတာဟာအုပ်ချုပ်သူတို့ဖိနှိပ်ထားမှုကြောင့်ဆိုတာရခိုင်လူငယ်တွေသဘောပေါက်လာကြတယ်ဗမာတွေပြောနေကြပါတယ်အဖြူရောင်နဲ့မြေဖြစ်လို့အေးအေးကိုချေချခွင့်မပေးဘူးဆိုရင်ရခိုင်ပြည်သူတွေတိုးတက်ချမ်းသာလာအောင်ဂျမ်းမာရေးဆောင်ရှားမှုကောင်းအောင်ကရင်တထောင်ဆေးရုံရှိလို့လားအထူးကုဆေးရုံရှိလို့လားနေမကောင်းရင်ရန်ကုန်မှာလာကူရတယ်မသေးသင့်ပဲလမ်းမှာတေးရတယ်ရန်ကုန်ရောက်လာရင်လည်းတဲခိုစရာမရှိဒုက္ခရောက်ရတယ်ပညာရေးကိုကြည့်လိုက်ရင်လည်းထိုနှင်းတူစွာပါပဲစီးပွားရေးမှာလည်းရန်ကုန်မှာဆက်ရုံတွေဆောက်ပြီးတော့ပြည်နယ်တွေကလူတွေမှာတော့အလုလက်မဲ့ဖြစ်ရတယ်ဘယ်မှာလဲအောင်ဆန်ပြောတဲ့ဒန်းလူရေးဗမာတစ်ချက်ရခိုင်တစ်ချက်ဗမာပြည်မှာဆေးရုံတယုံရှိရင်ပြည်နယ်တွေမှာလည်းဆေးရုံတယုံစီရှိနေရမယ်။ဗမာပြည်မှာအလုံယုံတယုံရှိရင်ပြည်နယ်တွေမှာလည်းအရေးလုံယုံတယုံစီရှိနေရမယ်။ဗမာပြည်မှာတက္ကသိုလ်ရှိရင်ပြည်နယ်တွေမှာလည်းတက္ကသိုလ်ရှိနေရမယ်။အဲ့ဒီလိုလုံနိုင်ရင်ဘယ်လိုလူမျိုးမှလည်းလက်နက်ကင်တိုက်နေမှာမဟုတ်ပါဘူး။အခုဖြစ်နေတဲ့စစ်ပွဲကလူမျိုးရေးစစ်ပွဲလည်းမဟုတ်ဘူး။အာဏာရှင်ကိုတော်လာတော့တိုက်ပွဲဖြစ်ပါတယ်လို့ရေးထားပါတယ်ရှင်
။ဒါကပေါတူးတောင်မောင်မြင့်ခင်ဝင်ပြီးဆွေးနွေးလာတာဖြစ်ပါတယ်။အာဏာရှင်ကိုတော်လှန်နေတဲ့စစ်ပွဲဖြစ်ပွားနေတာပါ။နောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတဲ့တော်ရရှင်တယောက်ကတော့ဖိုးလာမင်းဆိုတဲ့တော်ရရှင်မှာသူကတိုင်းရင်းသားတယောက်ဖြစ်ပါတယ်
။တိုင်းရင်းသားတယောက်အနေနဲ့ရင်ဖွင့်ကျင်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲဆိုတာဟန်ပြားလို့ပြောကျင်ပါတယ်။တိုင်းရင်းသားတွေတိုက်နေရတာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရလို့တိုက်နေရတာဖြစ်ပါတယ်။ပျော်လို့စစ်တိုက်နေတဲ့တိုင်းရင်းသားမရှိဘူးဆိုတဲ့စကားကိုလည်းဒီဝေသတင်းတောက်များသိလိမ့်မယ်လို့ယူဆပါတယ်။စစ်တိုက်တယ်ဆိုတာအချိန်ကုန်ငွေကုန်လူသေးစတဲ့ဆုံးရှုံးမှုတွေများစွာရှိပါတယ်ဘယ်သူမှကိုယ်အိမ်ကနေထွက်ပြီးကိုယ်မိသားစုကိုခွဲခွာပြီးတော့ဘယ်သူမှမရှိတဲ့တောထဲကိုမသွားကြင်ပါဘူ
းခုနတော်ရရှင်ကအာနာရှင်ကိုတော်လှန်ရတယ်လို့ပြောသလိုဒီတော်ရရှင်တိုင်းသားတူပါဆိုတဲ့တော်ရရှင်ကကိုယ်ပိုင်ပြဋ္ဌာန်းခွင့်ရယူလို့၍တိုက်ခိုက်နေရခြင်းဖြစ်ပါတယ်လို့ဝင်ပြောဆွေးနွေးလာပါတယ်ဒီထက်မှနောက်ထပ်တော်ရရှင်ရွှေတီးဆိုတဲ့တော်ရရှင်ကလည်းသူတို့နဲ့ခက်ဆင်ဆင်မြမနိုင်ငံမှာဗမာလူမျိုးကြီးဝါဒကြည့်ဆိုနေတဲ့အတွက်ကြောင့်မို့ဒီစစ်ပွဲတွေဖြစ်နေရပါတယ်ဆိုတော့ခုလိုပြောလာပါတယ
်မဟာဗမာလူမျိုးကြီးဝါဒီနိုင်ငံရေးသမားနဲ့ဆရာနာရှင်တွေကတိုင်းရင်းသားပြည်နယ်တွေမှာငြိမ်းချမ်းစေခြင်းရင်ဗမာလူမျိုးကြီးဝါဒကိုဆွံ့လွှတ်လိုက်ပါလွတ်တော်မှာအစိုးတင်သွင်းလဲပယ်ချခံရမှတ်တမ်းတင်ခံရပြီးဘာမှဆောင်ရွက်မပေးပါဘူးအစိုးရကလည်းတိုင်းရင်းသားပါတီတွေကိုအလေးမထားဘူးတွေ့ဆုံဆွေးနွေးတာပူးပေါင်းဆောင်ရွက်တာမရှိဘူးအစိုးရတည်မြဲရေးကိုတိုင်းရင်းသားတွေသဘောမပါပဲအတင်းတီဆောက်နေလို့ကတော့ငြိမ်းချမ်းမှာမဟုတ်ပါစင်းစီရနာအမှန်နဲ့မနကယ်ငြိမ်းချမ်းစီခြင်းရင်ဒန်လူရီတူအခွင့်အရေးကိုပိုင်ပြဋ္ဌာန်းခွင့်ညီမျှတဲ့ခွဲဝေသုံးဆွဲပိုင်ခွင့်တွေကိုသဘောထားကြီးကြီးနဲ့အားနည်းတဲ့တိုင်းရင်းသားဒေသတွေကိုပေးလိုက်ပ
ါခင်ပောင်လွင်ဆိုတဲ့တော်ရရှင်ဆွေးနွေးချက်မှာကြတော့လေအစိုးရတက်မလို့တိုင်းရင်းသားများကငြိမ်းချမ်းရေးစပွဲဝိုင်းနဲ့ဖြည့်ဆင်းမှရမည်ကိုယုံကြည်ရပါမယ်တဲ့ NLD အစိုးရကတက်မလို့နဲ့တိုင်းရင်းသားတွေပေါ်မှာဩဇာရှိပြီးတော့တမာတမက်ကြကြဖြည့်ဆင်းနိုင်ရပါမယ်တဲ့ဟုတ်ကဲ့သူကတော့တကယ်ဖြည့်ရှင်းမှုအတွက်ဒီ NLD ကသူ့ရဲ့အခန်းကဏ္ဍမှာပြည်ပြင်းဆောင်ရွက်ဖို့လိုတယ်လို့ရေးလာတာပါခုနပြောသလိုငင်းငင်းရေးစကားဝိုင်းမှာဖြည့်ရှင်းမှရမယ်လို့ယုံကြည်ရမယ်ဆိုလို့ပါဝင်သူတွေကတော့ယုံကြည်ပုံမရဘူးလို့အလုံးကတုံ့တက်နေကြပါတယ်နော်ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့ ောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ Email ပို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့ VOA တစ်ချစ်တော်ရရှင်နေနဲ့တေးတောင်းတဲ့တော်ရရှင်တွေအတွက်မြန်မာတခြားနေ့ဘုံနဲ့ဖြောပြပေးဦးမှာဖြစ်ပါတယ်မေဒီမူဆိုတဲ့တော်ရရှင်ကတော့ Facebook မှာလာပြီးတော့ကောမရှိတဲ့တက်ရှိအားလုံးနဲ့မြန်မာနိုင်ငံထဲမှာနေထိုင်ကြတဲ့သူတွေချစ်ခင်ရင်းနှီးစွာနဲ့နင်းညမ်းခြင်းနဲ့အတူလက်တွဲပြီးတော့ပြည်အောင်စုကြီးတည်တံ့ပါစေလို့ဖျားသခင်ထံဆုတောင်းရင်းနဲ့မေတ္တာတေးလက်ဆောင်လေးတစ်ပုဒ်ပါခြင်းပါတဲ့ဟုတ်ကဲ့ပါဒီတစ်ပတ်တော့ပို့ပို့နဲ့စီသူမင်းတည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရစေနားဆင်ခံစားကြပါဦးပို့တည်ဆူထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ view ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။တင်းနာကိုနေတနေ့နေ့တော့မနိုင်ပါပါ။ရှိတော့တဲ့နေ့တွေနာလေမနေတတ်သေးရဲ့ဤသနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာပါအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်တရုတ်နိုင်ငံရှန်ဟိုင်းမြို့ဆောင်မှာပထမဆုံးဖွင့်တဲ့ American လက်လီလက်ကအယောင်ဆိုင် Costco ဖွင့်ပွင့်ခြင်းနေ့မှာကြီးကြီးတိုးစီကားခဲ့တဲ့အတွက်သတ်မှတ်ထားတဲ့အချိန်ထက်ဆော့ပြီးတော့ဆိုင်ပိတ်လိုက်ရပါတယ်ယူကရိန်းနိုင်ငံကစွန့်ဦးတီထွင်သူတယောက်ဟာ3မီသား coffee အမှုန့်တွေကနေမျက်မှန်ဂိုင်းတွေကိုစပြီးတော့လုံနေပါတယ်ဒီလိုကမ္ဘာဒေသအနှံ့ကထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုကြီးညံသူကပြောပြပေးထားပါတယ်ရှင်တရုတ်နိုင်ငံရှန်ဟိုင်းမြို့စုမှာပထမဦးဆုံးဖွင့်တဲ့အမေရိကန်လက်လီလက်ကားအယောင်ဆိုင် Costco ဖွင့်ဝင်ခြင်းနေ့မှာပဲစိတ်ကြိတ်တိုးစီကားခဲ့တာကြောင့်သတ်မှတ်ထားတဲ့အချိန်ထက်စောပြီးဆိုင်ပိတ်လိုက်ရပါတယ်။ဆိုင်ငူလာတဲ့ဈေးဝယ်တွေများလို့တဲ့အတွက်
နေ့လည်ငင်းပိုင်းလောက်မှာဆိုင်ဆော့ဆော့ပိတ်မယ်လို့တရားဝင်စမတ်ဖုန်းအက်ကနေအကြောင်းကြားခဲ့ပြီးဆိုင်ထွင်းမှာလူတွေကြက်ညက်နေတယ်လို့ဘေးပတ်ဝန်းကျင်မှာလည်းလမ်းတွေပိတ်ဆို့ကုန်တာကြောင့်လို့အကြောင်းပြချက်ပေးခဲ့ပါတယ်။ဆိုင်ဖုန်းဝန်ကျင်မှာလူတွေအတင်းတိုးကျဝင်တာကိုမြင်ခဲ့ကြရပြီးအထဲကကြက်သားဝတ်သားလို့အသားတွေလူသုံးကုန်ပစ္စည်းတွေဖြစ်တဲ့ TV ကြီးတွေခလေးကစားစရာအယု degree Celsius အောက်မှာ၃နာရီလောက်တန်းစီဆောင်ခဲ့ကြတာပါ။ Costco လိုစံကြီးတွေမှာဈေးဝယ်ဖို့အတွက်နှစ်စဉ်ဝင်ကြေးပေးရပြီးပစ္စည်းပြန်လဲပေးတာပြန်အမ်းတာတွေကိုလည်းလွယ်လွယ်ကူကူလုပ်ဆောင်ပေးပါတယ်။
ဂရိနိုင်ငံကစွန်ဦးတီဆွင်သူတယောက်ဟာသုံးမီတာကော်ဖီမှုန့်ဝါနဲ့မျက်မှန်ကိုင်းတွေစားလို့ပြပါပြီ။ကော်ဖီမျက်မှန်တွေကိုတက်စင်ရင်ကော်ဖီနန့်လေးတွေရနေမှာပါ။ Orchis Coffee မျက်မှန်ကုမ္ပဏီကိုတည်ထောင်ပြီးတဘာဝပတ်ဝန်းကျင်နဲ့ကိုက်ညီတဲ့မျက်မှန်ထုတ်လုပ်ဖို့ကြံစီခဲ့တာလို့ CEO Matt Harvey Lango ကပြောပါတယ်။တခြားအမွေအကြိုင်အရွက်တွေနဲ့လည်းစမ်းသပ်ကြည့်ခဲ့ပြီးနောက်ဆုံးမှအသုံးပြုပြီးသားကော်ဖီမှုန့်တွေနဲ့စမ်းသပ်အောင်မြင်ခဲ့တာပါ။ Harvey Lango ရဲ့မိသားစုဟာမြန်မာလုပ်ငန်းလုပ်ကင်သူတွေဖြစ်ပြီးသူကိုယ်တိုင်ကလည်းဒီလုပ်ငန်းအတွေ့အကြုံ15နှစ်ရှိတာပါအခုလို့ကော်ဖီမြန်မာကိုင်းထုတ်လုပ်နိုင်တဲ့အဆင့်ရောက်ဖို့မြန်မာအလက်ပေါင်း300ကျော်လောက်စမ်းသပ်ခဲ့ရတာပါဒီကော်ဖီနေကမြန်မာတစ်ခုကိုဒေါ်လာ80ကနေ90နီးပါးနဲ့ရောင်းချတာဖြစ်ပြီးကော်ဖီအမှုန့်တွေကိုနှင်းရွက်စီတစ်မျိုးကိုကော်အဖြစ်သုံးပြီးကတ်ထားတာဖြစ်ပါတယ်ဒီမြန်မာတွေကိုလွှတ်ပြစ်တယ်ဆိုရင်10နှစ်အကြာမှာမြေဩဇာအဖြစ်ပြောင်းလဲသွားမှာပါဒီမြန်မာကိုထုတ်လုပ်ဖို့အတွက်online ရန်ပုံငွေရှာဖွေတဲ့ Kickstarter website မှာလူအများပါဝင်နိုင်တဲ့ရန်ပုံငွေရှာဖွေမှုတစ်ခုလုပ်ခဲ့ပြီးတော့မူလသတ်မှတ်ထားတဲ့ဒေါ်လာ 10,000 ကိုကျော်ပြီးဒေါ်လာ 13,000 ကျော်အထိကမ္ဘာတဝန်းကလူတွေကဝယ်ယူအားပေးခဲ့ကြပါတယ
်ခွေးရှာနိုင်ငံမှာလူရည်ပြီးကုန်ဆုံးတဲ့အချိန်နဲ့အဖြစ်ရှင်းပါတယ်ခွေးရဲ့အတူခွေးပန်ရှင်တွေရေကူးပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကရှင်းပါခဲ့ပါတယ်ခွေးနဲ့ပန်ရှင်တွေကလည်းအတူလိုက်ပြေးရပြီးပင်လယ်ထဲမှာရေကူးကြရတာပါအမြန်ဆုံးကူးနိုင်တဲ့သူတွေကိုအထူးပြုလုပ်ထားတဲ့ခွေးသောက်တဲ့ဝိုင်ဖော်ဆက်ကိုနဲ့ရေခဲမုတ်ကျွေးပါတယ်ဒီပြိုင်ပွဲကိုခရိုအေးရှားနိုင်ငံမြောက်ပိုင်းကခရစ်ဗန်နီကာမျိုးကကမ်းခြေမှာကျင်းပတာနှစ်နှစ်ပဲရှိပါသေးတယ်ဒီနှစ်မှာတော့2019ခုနှစ်တုန်းကအနိုင်ရခဲ့ပူးတဲ့နင်းဘတ်ဆိုတဲ့ခုနှစ်နှစ်အရွယ်ခွေးကလေးကအနိုင်ရသွားပါတယ်ခွေးတွေရေကူးတာပြန်တယ်လို့ရေခဲမုတ်အမြန်စားပြန်ပွဲနဲ့ခွေးတောက်တဲ့ဝိုင်ဖော်ဆက်ကိုအမြန်တောက်ပြန်ပွဲတွေကိုလည်းကျင်းပခဲ့ပါတယ
်မကင်ပြူထွေးနဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်
ဘယ်ကနေငါရှိဘကံရကိုဥတီတိုက်ခတ်လာနေတဲ့ဒီ Dorian Hurricane မုန်တိုင်းဟာလေတိုင်တို့အမြင့်ဆုံးဖြစ်တဲ့ပြင်းအားအဆင့်5အထိရောက်လာနေပြီဖြစ်တယ်လို့ American မျိုးသား Hurricane လေးလာဆောင်ကြီးဌာနကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါတယ် Dorian Hurricane မုန်တိုင်းဟာတနအီကိုလေတိုင်တို့160 km ရှိပြီးတော့ကြီးမားတဲ့အင်အားပြင်းမုန်တိုင်းကြီးတစ်ခုဖြစ်ရောက်ရှိလာနေပြီဖြစ်တယ်လို့ American Hurricane လေးလာဆောင်ကြီး Agency ကပြောကြားလိုက်တာဖြစ်ပါတယ်မြမထမရော်နဲ့အေရခိုင်နဲ့ငကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွင်ကတချို့မြို့နယ်တွေမှာလက်နက်ချီအင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုဒီနေ့မှရစိတ်တွေကအနေနဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။မြမဆိုးရရငင်းငယ်ကြီးကိုလည်းအဖွဲ့ရင်းနဲ့အေးပါဝင်နောက်ပိုင်းမှာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေအဆုံးသတ်ဖို့တော့ငင်းငယ်ဆွေးနွေးမှုတွေလုပ်နေချိန်မှာပဲအခုလိုအင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တာဖြစ်တဲ့ဆိုပြီးတော့တယ်လီနော့ကုမ္ပဏီကဒီနေ့မှပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅ခုမှာအင်တာနက်လိုင်းတွေပိတ်ထားတာကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့နော်ဝေးနိုင်ငံပိုင်းတယ်လီနော့ဆက်သွယ်ရေးကုမ္ပဏီကပြောပါတယ်။ဟောင်ကောင်ကဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာဒီကနေ့မှတော့ဟောင်ကောင်နိုင်ငံကလေစိတ်ကိုသွားတဲ့အနီးနားကလမ်းတွေကိုပိတ်ဆို့ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အခုလိုလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာကြောင့်လေရင်ခီးစဉ်တချို့ဖြတ်လိုက်ရပြီးတော့လေစိတ်ကိုသွားတဲ့အမြန်ယထာခီးစဉ်တွေလည်းရပ်ဆိုင်းခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုတိုက်ဆက်စီနယ်အနောက်ပိုင်းမှာစနေနေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းတည်ဆုံးသူအရေအတွက်ဟာ9ယောက်ထပ်မံရှိလာခဲ့ပြီးဖြစ်ပြီးတော့ဖြစ်တယ်လို့အမေရိကန်အနာဘိုင်းတွေကပြောပါတယ်။ဒါပြင်နောက်ထပ်17ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။တရင်ချင်းချစ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 32 32နဲ့လိုင်းနဲ့190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ဒေါက်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မများတစ်ဆင့်အောင်ပ
This program has come to you from the Voice of America, Washington.